မေရိကန်သမ္မတရွေးကောက်ပွဲမှာအကြိမ်နဲ့ရှင်းလင်းခဲ့ရတဲ့ပြည်နယ်လေးခုကမဲရလက်တွေကိုတရားမဝင်သတ်မှတ်ကြေညာပေးဖို့တက္ကသပြည်နယ်ကလျှောက်ထားတာကိုတရားရုံးချုပ်ကတောက်ကြားနေမှာပယ်ချလိုက်ပါတယ်။အဲ့ဒီပြည်နယ်တွေမှာတော့လက်ရှိသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ပြန်ဘက်ဂျိုးဘိုင်ဒန်ကိုရှုံ့နှိမ်ခဲ့တာပါ။ဒါဟာဖြင့်ရွေးကောက်ပွဲရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့တရားရုံးတွေကနေတဆင့်သမ္မတထရန့်စူးစမ်းနေခဲ့တာအဆုံးတက်လူနေဖြစ်သွားတဲ့သဘောပါပဲ။တက္ကသပြည်နယ်ဟာဂျော်ဂျီယာ၊မစ်ရှိဂန်၊ပန်ဆယ်ဗေးနီးယား၊ဝစ်ကွန်ဆန်ပြည်နယ်တွေကိုတရားစွဲဆိုခွင့်မရှိပါဘူး။နောက်ပြည်နယ်တစ်ခုကသူ့စီမံလုပ်တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစောရကတက်ဖို့ရာတရားရုံးရဲ့စီရင်ပိုင်ခွင့်ထဲမှာရှိတယ်ဆိုတာတက္ကသပြည်နယ်အနေနဲ့အခိုင်အမာတက်တယ်မပြနိုင်ဘူးလို့လက်မှတ်ထိုးမထားတဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အချင်းထဲမှာဖော်ပြထားပါတယ်။သမ္မတထရန့်ကိုထောက်ခံသူလည်းဖြစ်တက္ကသပြည်နယ်ရဲ့ရှေ့နေကျုံလည်းဖြစ်တဲ့ခန်ပါစတန်ကတရားရုံးချုပ်မှာဆွဲဆိုလျှောက်ထားခဲ့တာဖြစ်ပြီးတော့တခြားပြည်နယ်က Republican ရှေ့နေကျုံတွေနဲ့အတူ Republican အောက်လွှတ်တော်အမှတ်126ရောက်ကလည်းထောက်ခံခဲ့ကြပါတယ်။သမ္မတရွေးချယ်ရေးကိုယ်စားလှယ်တွေမဲပေးတာကိုနှောက်နှေးစေဖို့အကြိမ်နဲ့ပြိုင်ခဲ့ရတဲ့ဒီပြည်နယ်လေးခုမှာတင်းနာနေကြရင်ကိုယ်စားလှယ်တွေမဲပေးမဲ့ကိစ္စကိုတားဆီးဖို့အခုလိုတရားရုံးချုပ်ထိတက်ပြီးတရားစွဲခဲ့တာလည်းဖြစ်ပါတယ်ရှင်။